နောက်ပြန်အောက်တိုဘာ26ရက်နေ့မှာစတင်မဲ့အာဆီယံထိပ်သီးဆွေးနွေးတက်ဖို့မြန်မာနိုင်ငံရဲ့ဌာနကညွှန်ကြားရေးမှူးချုပ်တယောက်ကိုဖိတ်ကြားထားတယ်လို့စစ်ကောင်စီကပြောပါတယ်။အခုလိုဖိတ်ကြားထားပေမဲ့တက်မယ်မတက်ဘူးမဆုံးဖြတ်ရသေးဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။စစ်ကောင်စီအကြီးအကဲအစားနိုင်ငံရေးနဲ့မပတ်သက်သူကိုဖိတ်ကြားမယ်လို့အာဆီယံကပြောပြီးနိုင်ငံရဲ့ဌာနကညွှန်ချုပ်တယောက်ကိုဖိတ်ကြားတာနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ခင်ဗျာ။
အော်တိုဘာ26ကနေ28ဒီဇင်ဘာမှာ38ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုမဖိတ်ဘဲနိုင်ငံရေးနဲ့မပတ်သက်သူကိုဖိတ်ကြားမယ်လို့အာဆီယံကဆုံးဖြတ်ထားချိန်မှာနိုင်ငံရေးဌာနကညွှန်ကြားရေးမှူးချုပ်တယောက်ကိုဖိတ်ကြားထားတယ်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်ချုပ်စောမင်းတုံးကဒီကနေ့ပြောကြားလိုက်ပါတယ
်။ကျွန်တော်တို့ထွားနေပြီးတော့ကျွန်တော်တို့ဖိတ်ကြားတာကတော့နိုင်ငံရေးမှူးကြီးဌာနကညွှန်ကြားရေးမှူးချုပ်တယောက်ကိုဖိတ်ကြားထားပါတယ်။ကျွန်တော်တို့အနေနဲ့ကတော့တက်ဖြစ်မတက်ဖြစ်မသိရသေးပါဘူး။ကျောင်းလည်းမပြန်ရသေးပါဘူးကျွန်တော်တို့လည်းခုနပြောလို့တက်ဖြစ်မတက်ဖြစ်မသိရသေးပါဘူ
းဘူဂျုတ်ဇော်မင်းတုံးကညွှန်ကြားရေးမှူးချုပ်လို့သာပြောပြီးဘယ်သူဘယ်ဝါဆိုတာနာမည်တော့မပြောပါဘူးတချို့နိုင်ငံတကာသတင်းတွေမှာနိုင်ငံရေးဌာနအမြဲတမ်းတွင်းဝန်ဦးချန်းအေးလို့ဖော်ပြကြပါတယ်ဒါပေမဲ့ညွှန်ကြားရေးမှူးချုပ်လို့ပြောထားတဲ့အတွက်အာဆီယံရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးရဲကျော်များဖြစ်နိုင်တယ်လို့လည်းတချို့ကတွက်ကြပါတယ်မြန်မာနိုင်ငံရေးပြဿနာဖြေရှင်းရေးအတွက်အာဆီယံကောင်းဆောင်တွေကြားသဘောတူထားတဲ့အချက်၅ချက်အကောင့်တွေပေါ်ဖို့ပြက်ကွက်တယ်ဆိုပြီးအာဆီယံထိပ်သီးအစည်းအဝေးတွေကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတက်ခွင့်မပြုဖို့အာဆီယံကဆုံးဖြတ်ခဲ့တာပါ။အော်တိုဘာလ15ရက်ကအာဆီယံနိုင်ငံရဲ့ဝန်ကြီးတွေအစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ရမဖိတ်ရဘုံသဘောတူညီချက်မရခဲ့တဲ့အတွက်အော်တိုဘာ16ရက်မှာအလှည့်ချဥက္ကဋ္ဌကမဖိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ဘယ်နိုင်ငံတွေကတက်စီခြင်းပြီးဘယ်နိုင်ငံတွေကမတက်စီခြင်းဘူးဆိုတာထုတ်ဖို့မပြောပေမဲ့လက်ရှိအလဲချဥက္ကဋ္ဌတာဝန်ယူထားတဲ့ဘရူနိုင်းမလေးရှားအင်ဒိုနီးရှားစင်ကာပူစတဲ့နိုင်ငံတွေဘက်ကအာဆီယံမြေဂုံတိကအရာဖိတ်လို့မဖြစ်နိုင်ဘူးလို့ထုတ်ပေါ်ပြောကြားခဲ့ကြပါတယ်။နိုင်ငံကြီးနဲ့ဘယ်ကမဟုတ်တဲ့ကိုယ်စားလှယ်တူအုပ်ကိုပဲတရားခွင်ပြုမယ်ဆိုတဲ့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအာဆီယံအသင်းရဲ့ပြည်ညာနဲ့မကိုက်ညီဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်။ဒီကတော့နိုင်ငံကောင်းဆောင်တွေလုပ်တဲ့အစည်းအဝေးနိုင်ငံကောင်းဆောင်ဖိတ်ရမှာပဲဖြစ်တယ်။ဒါကိုကျွန်တော်တို့သူကြီးဆန္ဒမရှိဘဲနဲ့ဆောင်ရွက်လာတာဖြစ်တယ်။အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကိုယ်ကိုတန်းတူရည်တူဖြစ်ထားတဲ့အာဆီယံနိုင်ငံအားလုံးလည်းမဟုတ်ပါဘူးနိုင်ငံချို့ရဲ့ကန့်သတ်မှုကြောင့်တန်းတူရည်တူမထားတဲ့အစီအဝေးကိုတွားရောက်တက်ရောက်တာကပို့ပြီးတော့မြန်မာနိုင်ငံရဲ့ဒီအချုပ်အခြာအာဏာကိုစော်ကားတာကြားတယ်ဒါကြောင့်မို့ကျွန်တော်တို့လည်းတတ်ဖို့မတတ်ဖို့မသိကြပါဘူ
းစစ်ကောင်စီအကြီးအကဲကိုမဖိတ်ဘဲနိုင်ငံရေးဝန်ကြီးဌာနကညွှန်ချုပ်တယောက်ကိုဖိတ်ကြားတာဟာနိုင်ငံရေးနဲ့ကင်းသလားဆိုတာမေးခွန်းထုတ်မှုတွေလည်းရှိပါတယ်မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ ISPA ညွှန်ကြားရေးမှူးဦးအောင်သူငိမ့်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဆိုတော့ကျွန်တော်တို့နိုင်ငံမှာအရင်တစ်ခါဖြစ်ခဲ့ဦးတဲ့2006ဘာတုန်းကဒီ ASEAN ဥက္ကဋ္ဌအလှည့်ကျယူရမယ့်ကိစ္စဖြစ်ဆိုတော့အဲ့ဒီချိန်မှာမြန်မာပြည်ကအစင်မပြေဘူးပေါ့ဗျာနိုင်ငံတကာကလည်းဝေဖန်နေတဲ့ကိစ္စတွေပါလေရှိတော့အဲ့တော့မြန်မာကိုယ်တိုင်ကသူတို့ကိုယ်တိုင်တစ်လက်အနောက်ကိုနောက်ဆုတ်ပေးတယ်ပြီးရခါကျတော့အလှည့်ကျော်ပေးလိုက်တယ်ဆိုတဲ့ဟာမျိုးပေါ့ဗျာအဲ့တော့အဲ့တော့ပြောမယ်ဆိုရင် consensus လို့ပြောလို့ရတယ်လေเนาะဆိုတော့အခုအနေထားမှာတော့ဒါ consensus တော့မဟုတ်ဘူးဒါပေမဲ့နိုင်ငံအများစုကဟိုဆုံးဖြတ်သွားတဲ့အနေထားမျိုးဖြစ်သွားတာပေါ့ဟိုထိပ်သီးအစည်းအဝေးဆိုတဲ့အခါမှာသူတို့က ASEAN Plus 3တို့အထူးသဖြင့်အနောက်နိုင်ငံတွေ US တို့ကဖိအားပေးတဲ့အခါကျတော့ဒီမှာဖိအားကြာခက်တယ်ဆိုတဲ့ဟာမျိုးအနေထားရှိတာပေါ့เนาะ
သုံးရက်ကြာကျင်းပမဲ့ ASEAN နိုင်ငံကြီးရဲ့အစည်းအဝေးတွေမှာ American နိုင်ငံကြီးဝန်ကြီး Anthony Blinken တက်ရောက်မဲ့အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့ ASEAN Plus 3ဆွေးနွေးပွဲတွေလည်းပါဝင်ပါတယ်။ဒါကြောင့်အာဆီယံအနေနဲ့စစ်ကောင်စီအကြီးအကဲကိုဖိတ်ဖို့ခတ်တယ်လို့ကိုအောင်သူငိမ့်ကတုံ့သက်ပါတယ်။အာဆီယံဆိုင်ရာမြန်မာအထူးကိုယ်စားလှယ်ဘရူနိုင်းနိုင်ငံရဲ့ဝန်ကြီးအရီယွန်ယူဆော့ဖ်ရဲ့မြန်မာနိုင်ငံခရီးစဉ်ကိုစစ်ကောင်စီဘက်ကလက်မခံသေးပါဘူး။စစ်ကောင်စီကဖမ်းဆီးထားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့သူ့ရဲ့တောင်းဆိုချက်ကိုမလိုက်လျောနိုင်ဘူးလို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုတက်နိုင်အောင်ပူးပေါင်းဆောင်ရွက်ပါမယ်လို့လည်းထပ်မံကတိပြုထားပါတယ်ခင်ဗျာ။